TIO ကချင်လူမျိုးရေးအဖွဲ့ဌာနချုပ်အနီးအလောပွင့်စခန်းမှာမြန်မာစစ်တပ်ကနေလေကြောင်းကပုံကျခဲ့ပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေထပ်ပြီးတော့ပြင်းထန်လာနိုင်တယ်လို့ TIO သတင်းကြေညာရေးတာဝန်ခံကဆိုပါတယ်မြန်မာစစ်တပ်ကအာဏာသိမ်းပြီး TIO တပ်ဖွဲ့တွေနဲ့ပြီးခဲ့တဲ့မတ်လကစလို့တိုက်ပွဲတွေကျင်းပခဲ့ရမှာအရင်1998ထဲကအသိမ်းခံထားရတဲ့ဒီအလောပွင့်စခန်းကို TIO ဘက်ကညီပြီးတော့မတ်လကောင်မှပြန်ပြီးတော့သိမ်းနိုင်ခဲ့တာပါပါကြောင့် KIO တပ်ဖွဲ့တွေနဲ့အခုလိုတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာရပါတယ်လေ KIO သတင်းနဲ့ကြံကြားရေးတာဝန်ကဘုံမူကြီးနော်ဘူးကိုကိုဝင်းမင်းကဆက်သွယ်မြင်းမြန်းထားပါတယ
်ဟုတ်ကဲ့ဒီနေ့ခုနေ့နေ့ကနေစပြီးမြန်မာစစ်တပ်ဘက်ကပြန်သိမ်းပိုက်ဖို့ပေါ့နော်တိုက်ခိုက်လာခဲ့တဲ့စစ်ရေးရေးပါတဲ့ဒီအလားပုံစခန်းမှာမနေ့ကလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့ပုံကိုဘုံမူကြီးနော်ဘူးက
ဒီနေ့ပိုင်းကတော့ဒီအလို့ဘုံအဲ့ဒါမှာလေကြောင်းတစည်းလာပြီးမှပုံးနေတာရှိပြောပြန်ခောက်သွားတယ်ဒါမဲ့ဒီညီပင်တိုက်ပွဲကြီးကတော့တကယ်ပြင်းထန်တဲ့ဟာတော့မရှိဘူးခင်ဗျအဲကျန်တဲ့ဒီဖက်ကန်ပက်တို့အဲတိုက်ပွဲကြီးလေးကြီးဖြစ်တယ်ဆိုတာကတော့ကြားပါတယ်ဒီပုံပေါ်မှာစီရာတူးတယ်ဆိုတာကတော့ကျွန်တော်လည်းကြားပါတယ်အဲလူနဲ့အပုထားတာဒီသားနဲ့ရင်နဲ့ပုထားတာတွေရှိတယ်ဆိုတော့တင်းကတော့ကြားပါတယ
်ဟုတ်ကဲ့အဲ့တော့ဘုံမူကြီးအခုဒီတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေထူးခြားချက်ကရောဘာတွေ့မိလဲ
။တနင်္လာနဲ့တနင်္လာရောမတူဘူး။ဒါပေမဲ့အကြီးကကျော်တို့လိုက်တာဌာနချုပ်နဲ့ညီတဲ့ဒီအလွန်ကမာတော့သိရဲ့အခြေအနေကတော့ပြီးမှနေတဲ့အနေအထားဖြစ်ပါတယ်။စစ်ကောင်စီဘက်ကနဲ့တက်လာတဲ့ဒီစစ်ကြောင်းတရားလဲတိုးထဲမှာပဲပုံနေတဲ့အနေအထားဖြစ်ပါတယ်။အဲကြောင့်ကျော်တို့ကအနေနဲ့လဲနေရာကိုတော့စင်ကြီးယူထားပြီးမှသူတို့ရဲ့အခြေအနေကိုစောင့်ကြည့်နေတဲ့အချိန်ဖြစ်ပါတယ်။နောက်ဘုခုနပြောတဲ့ပုံမော်ဘက်မှာလည်းသိရင်အားတယ်ကြံပြီးမှတူးထားတယ်၊ဆက်ပြီးမှပို့ထားတယ်ဆိုတော့ဒီတိုက်ပွဲကတော့ဟိုပြင်းထန်လာနိုင်တဲ့အနေအထားလို့ကျွန်တော်ကတုံ့ပြန်ပါတယ
်။ဟုတ်ကဲ့ဘုံမကြီးအဲ့ဒီတော့အခုလိုအချိန်မှာဘာကြမလို့ဒီအချင်းဒေတာမှာထွက်တဲ့ပုံနော်အခုလိုတိုက်ပွဲကြီးပြန်ဖြစ်လာပြန်ထလာတယ်လို့သုံးတယ်လေ
ဒီကတော့သူကလည်းအာနာတင်းထားတယ်နောက်ပြည်သူလူထုကလည်းသူ့ရဲ့အာနာဖြူချရေးမှစူးစမ်းနေတဲ့အချိန်မှာတပတ်ကတော့ကျော်တို့လက်နဲ့ကြိုက်တဲ့အဖွဲ့ကိုလည်းဒီပြည်သူလူထုစီမှာစစ်လေးကြီးမကိုအောင်ပြည်သူလူထုဒီစီမှာကျော်တို့နဲ့အဆက်တကျအောင်ပြည်သူလူထုနဲ့မတွဲအောင်ဆိုမှကျော်တို့ကလည်းခုလိုမျိုးစစ်စီရဲလုပ်တာဖြစ်နိုင်တယ်လို့သုံးသပ်တာပေါ့
ဟုတ်ကဲ့အခုလိုဒီရည်ရွယ်လှုပ်ဆောင်လာနိုင်တာကဖြစ်ရမှုဘယ်လိုဖြစ်လာနိုင်မလဲ
ဒီလူလူထုကလည်းသူတို့ဆန္ဒနဲ့သူတို့ဒီရည်နှမ်းချက်နဲ့လုပ်နေတဲ့ဆန္ဒပြပွဲကြီးဖြစ်ပါတယ်အဲကျွန်တော်တိုင်းတန်းနဲ့ကြရဖွဲ့ဒီကိုတိုက်တယ်နဲ့ဒီပြည်သူလူထုကတော့ရက်တော့မှာတော့မဟုတ်ဘူးလို့သုံးသပ်ထားပါတယ်အဲကျွန်တော်ကိုတိုက်တယ်လို့ပြည်သူလူထုကလည်းတတချက်တာဒီသူကပုံမှန်တင်ထလာတာအဲ့ဒါလဲဒီသူလူထုကတော့ကြောက်ပြီးမှရက်သွားမှာတော့မဟုတ်ဘူးလို့မဟုတ်မဖြစ်နိုင်ဘူးလို့ကျွန်တော်ကတော့ယုံကြည်ပါတယ်။ပုံပြီးမှတင်ထလာမယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်။ဒီကျင်နာမြို့ပေါ်မှာဆန္ဒပြတဲ့ဒီသူလူထုဒီလဲပုံပြီးမှဒီအာရှိပြီးမှတင်ထလာနိုင်တယ်လို့မျှော်လင့်ပါတယ်။ထို့နည်းတော်၎င်းပေါ့ကျွန်တော်တို့ဒီတိုင်းတားလည်းနဲ့ကြအဖွဲ့ဒီလဲသိရတဲ့ပဲဖြစ်ရှိလို့ရှိတော့ဒီလိုစကားတော့ပုံမှန်ရှိလာနိုင်တယ်လို့ကျွန်တော်တုံ့တက်ထားပါတယ
်။ဟုတ်ကဲ့။လက်ရှိဒီအာလောဘုံမှာအထူးကဲ့ကျဆုံးအနေထားရောဘယ်လောက်လောက်ရှိလဲ
။အဲ့လောက်ကြီးပြင်းထန်တဲ့တိုက်ပွဲဆိုတော့မထက်ကတော့ကျဆုံးတာဒီထိပိုက်တရားရတာတရားတော့ရှိနေပဲတူချပါတယ်။အဲ့တော့တက်ကလည်းတော့အထိနာတဲ့ပုံစံတော့ဖြစ်ပါတယ်။တိကျတဲ့စိတ်တမနဲ့ပြောတာမျိုးတော့ကျွန်တော်လည်းဘာမှမရဘူး။ဒါမဲ့ဒီ social media မှာတော်တော်များများတက်နေတာတချို့ရှစ်တန်းတမားတွေလည်းသူ့တမျိုးချင်းတွေသူ့ရဲ့ဒီအမျိုးတွေဖွဲ့စည်းနေစီမှာတရင်ပေးလာတာတော့ရှိကောင်းရှိနိုင်ပါဗျာဒါကြောင့်အတရေမိုးတွေကျသွားတယ်ဆိုတာတော့ရခိုင်နှုန်း90ကျော်တော့ပြေချပေးလို့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ဘုံမွေးကျေးဇူးများကြီးတင်ပါတယ်